မင်္ဂလာညနေခင်းပါရှင်2018ခုနှစ်မတ်လ13ရက်အင်္ဂါနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။ဖိုင်တိုမီတာ18 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါလို့ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ဇန်နဝါရီမှာအင်္ဂါညနေခင်းသတင်းတွေကိုအီတန်စင်နဲ့အတူစညာပေးသွားမှာဖြစ်ပါတယ်ရုရှားသရှူဟောင်းနဲ့တမိဖြစ်သူတို့ကိုအစိမ့်နဲ့တိုက်ခိုက်မှုမှာရုရှားတို့နောက်ွယ်ကနေပါဝင်ပတ်သက်နေတယ်ဆိုတာအများကြီးဖြစ်နိုင်တယ်လို့ဗြိတိန်ဝန်ကြီးချုပ်ခရီဇာမီကပြောလိုက်ပါတယ်အမေရိကန်ကာကွယ်ဝန်ကြီးချုပ်မက်ဒစ်ဆာအာဖဂနစ္စတန်နိုင်ငံကိုချိုးတင်ကျင်လာခြင်းမရှိဘဲနဲ့ဒီကနေ့မှရောက်ရှိသွားခဲ့ပါတယ်ဒီခိုင်ပြည်နယ်ကပြည်ပကအတွင်းနိုင်ငံကအဆင့်ရာဇဝမှုမြောက်တဲ့လောက်ရက်တွေကိုကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းအရာရှိတယောက်ကပြောဆိုလိုက်ပါတယ်ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ
နိုင်ငံတကာသတင်းတွေပြီးဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေမှာတော့မြန်မာနိုင်ငံမှာလူနည်းစုတွေပေါ်မုန်းတီးစိတ်တွေဖြစ်ပေါ်အောင် Facebook ကနေကြဲကြဲတန်တန်လှုံ့ဆော်နေတဲ့အကြောင်
း Oh everything is done through Facebook in Myanmar People communicate through Facebook but it's the
ကုလရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ပြောကြားချက်နဲ့အတူနားဆင်ရမှာပါ။တိုက်ဆိုင်ဖြည့်ဆည်းခံရလို့ပျက်စီးသွားတဲ့ပူတာအိုမြေကြီးနားလမ်းမှပြန်လည်ဖွင့်လေပြေးဆွဲနေပြီဖြစ်လို့အစမတန်တက်နေတဲ့73စီဆွေးတွေပြန်ကြလာပါတယ်။ဒီကနေ့ဟာရှစ်လေးလုံးရေတော်ပုံကိုဥတီသွားစေတဲ့စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ကွယ်လွန်ခဲ့တဲ့နှစ်30ပြည့်ဖြစ်ပါတယ်။မလေးရှားနိုင်ငံနဲ့ကိုခုဝင်ကိုကြိုးစားတဲ့မြန်မာအလုပ်သမားတွေနဲ့လိုက်ပါပို့ဆောင်သူကိုမလေးရက်တက်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တဲရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ဤတန်စင်တို့ပြောပြပေးပါမယ်ရှင
်။ရုရှားသူရှိုဟောင်းဆာဂီစကရပောနဲ့တမိဖြစ်သူယူလီယာတို့ကိုအစိမ့်နဲ့တိုက်ခိုက်တဲ့လောက်ရမှာရုရှားတို့နောက်ခွဲကပါဝင်ပတ်သက်နေရဆိုတာဖြစ်နိုင်ကြအများကြီးရှိနေတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကအင်္ဂလန်ထောင်ပိုင်းဆော့စတရီမြို့မှာအာယုံကျော်ကိုထိခိုက်စေတဲ့အစိမ့်နဲ့တိုက်ခိုက်ခံရတဲ့အတွက်သူတို့နှစ်ဦးဟာစိုးရိမ်ရတဲ့အခြေအနေနဲ့ဆင်းရဲတင်ထားပါတယ်။အခင်းဖြစ်ပေါ်တဲ့နေရာကိုတော့ဇီဝဓာတုလက်နက်ဆိုင်ရာပညာရှင်အဖွဲ့တွေက24နာရီပတ်လုံးကြီးရှိဆက်ဆင်းနေပါတယ်။တိုက်ခိုက်တဲ့နေရာမှာအုံပြုခဲ့တဲ့အစိမ့်ကနိုဗချော့ခ်လို့ခေါ်တဲ့စစ်တပ်သုံးအစိမ့်အာယုံကျော်ထိခိုက်စေတဲ့အစိမ့်ဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဇာမေးကအောက်လွတ်တော်မှာမနေ့ကလည်းကပြောကြလိုက်ပြီးတော့ဒါဟာရုရှားအစိုးရဘက်ကဗြိတိန်နိုင်ငံကိုစန့်ကျင်တဲ့တိုက်ရိုက်ကျူးလွန်တဲ့လုပ်ရလာဒါမှမဟုတ်ဒီလိုကြောက်စရာကောင်းတဲ့စိတ်ကိုရုရှားအစိုးရကတခြားလူတွေရဲ့လက်ထဲရောက်တော့အောင်ခွင့်ပြုလိုက်တဲ့လုပ်ရလာဒီနှစ်ခုတည်းကတစ်ခုခုတော့ဖြစ်ရမယ်လို့ဝန်ကြီးချုပ်မေကပြောပါတယ်။နောက်ပြောက်အစိမ့်နဲ့ပတ်သက်ပြီးတော့အင်္ဂါနေ့နောက်ဆုံးထားပြီးတုံ့ပြန်မှုဝန်ကြီးချုပ်မေကတောင်းဆိုထားပါတယ်။တကယ်လို့ယုံကြည်လက်ခံနိုင်လောက်တဲ့တုံ့ပြန်မှုမျိုးမရခဲ့ဘူးဆိုရင်ရုရှားကဗြိတိန်အပေါ်အင်အားတရားမဝင်အသုံးပြုခဲ့တယ်လို့ယူဆမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်မေကပြောပါတယ်ရုရှားသံရုံးကတော့ဗြိတိန်ဟာအနေနဲ့ကစားနေတာဖြစ်တယ်လို့ပြောပါတယ်ဗြိတိန်ကတော့အနောက်မဟာမိတ်တွေရဲ့ထောက်ခံမှုရဖို့လုပ်နေပြီးတကယ်လို့လိုအပ်ရင်နေတိုးမြောက်အတ္တလန္တိစစ်စာချုပ်ပုံမှန်၅တိုင်းစုပေါင်းကာကွယ်မှုလုပ်ဖို့တောင်းခံသွားမှာဖြစ်ပါတယ်နေတိုးဖွဲ့ရဲ့စစ်စာနေတိုးဖွဲ့စစ်စာချုပ်ရအဖွဲ့ဝင်နိုင်ငံတနိုင်ငံကိုတိုက်ခိုက်ရင်ကျန်တဲ့နိုင်ငံတွေအားလုံးကိုတိုက်ခိုက်တာဖြစ်တယ်လို့သတ်မှတ်ထားတဲ့အတွက်ကျန်တဲ့နိုင်ငံတွေကလည်းဒေသတွင်းမှာလုံခြုံရေးကိုပြန်ထိန်းနိုင်ဖို့အတွက်အတူတကွလှုပ်ဆောင်ကြဖို့ဖွဲ့ဝင်နိုင်ငံတွေကြားမှာသဘောတူထားတာဖြစ်ပါတယ်ခင်ဗျာ
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဘက်ကဝင်ရောက်နှောက်ယှက်တာရှိခဲ့ပြီးမြေလေထရွန့်မြေမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ပူးပေါင်းကြံစည်တာတော့မရှိဘူးလို့အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီကတင်လာနေမှာကြေညာလိုက်တဲ့အပေါ်သမ္မတထရွန့်ကအောင်ပွဲခံပြောဆိုလိုက်ပါတယ်။ Republican တို့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မတီကဒီကိစ္စကိုအလေးနဲ့ထားပြီးတော့စုံစမ်းစစ်ဆေးမှုမလုပ်ခဲ့တဲ့အတွက်ဒါဟာအမေရိကန်ပြည်သူတွေကိုအကာအကွယ်မပေးနိုင်တဲ့လို့ရဲဆိုပြီးတော့ဒီမိုကရက်တို့ကပြင်းပြင်းထန်ထန်ဝေဖန်နေကြမှာပဲဒီကြေညာချက်ကိုသမ္မတထရွန့်က Twitter စာမျက်နှာပေါ်မှာစာလုံးကြီးတွေနဲ့ရေးသားပြီးတော့အောင်ပွဲခံလိုက်တာပါသမ္မတထရမ့်ကသူ့ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့ကဘယ်လိုအမှားမျိုးမှမလုပ်ခဲ့ဘူးလို့လည်းထလောင်းပြောဆိုထားပါတယ်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီရဲ့ဆုံးဖြတ်ချက်ကရုရှားအရေးစုံစမ်းစစ်ဆေးမှုတွေကိုဟန်တာနှောက်ယှက်တဲ့နောက်ဆုံးလွဲတစ်ခုဖြစ်တယ်လို့အောက်လွှတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီပလိုစီကပြောဆိုထားပါတယ်ထရမ့်ရုရှားရှုတ်တော်ပုံနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားနဲ့ရုရှားနိုင်ငံသားတချို့ကိုစွဲချက်တင်တာဒါမှမဟုတ်အပြစ်ရှိကြောင်းအမိန့်ချမှတ်ပြီးဖြစ်တယ်လို့အမေရိကန်ဒီမိုကရေစီရေးမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုတွေကတနည်းတစားပို့ပြီးတော့ရှင်းလင်းလာနေပြီးတော့အဖြစ်မရှိတဲ့မေးခွန်းတွေပုံများလာနေတယ်လို့ Nancy Pelosi ကပြောပါရယ်
။အမေရိကန်ကာကွယ်ရေးဝန်ကြီး Jim Mattis ဟာအာဖဂန်နစ္စတန်နိုင်ငံကိုချိုးတင်ချင်ညာခြင်းမရှိဘဲနဲ့ဒီနေ့မှတွားရောက်ခဲ့ပြီးတော့အာဖဂန်ဆိုရနဲ့တိုက်နေတဲ့တာလီဘန်သဘုံအဖွဲ့တွေကအယူဆသဘောထားမတူတဲ့အဖွဲ့ငယ်လေးတွေက 16နှစ်ကြာတိုက်နေတဲ့အာဖဂန်စစ်ပွဲကိုအဆုံးသတ်ရေးကိစ္စစစ်ဆက်ဆွေးနွေးဖို့စိတ်ဝင်စားတယ်လို့ဖော်ပြလာကြောင်းသူကပြောကြားလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးမက်ဒစ်ဆာတာလီဘန်အနေနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့လမ်းဖွင့်ပေးသွားမယ်။အာဖဂန်သမ္မတအက်ရှ်ဂါနီရဲ့အစီအစဉ်ကိုဆွေးနွေးဖို့အတွက်အာဖဂန်နိုင်ငံနဲ့အာဖဂန်နိုင်ငံကိုတွားရောက်ခဲ့တာဖြစ်ပြီးတော့ကဘူးမြို့ကိုမရောက်ခင်မှာအဲ့လိုပြောကြားခဲ့တာပါ။တာလီဘန်တပုံအဖွဲ့အနေနဲ့ဆွေးနွေးပွဲစကားဝိုင်းမှာထိုင်ပြီးအကုန်လုံးကိုတထိုင်တည်းအခြေလဲဆွေးနွေးနိုင်မှုကတော့တိတ်မဖြစ်နိုင်ဘူးလို့ဝန်ကြီးမက်ဒစ်ကပြောပါတယ်။တာလီဘန်တပုံတွေဟာအရင်ကလည်းငြိမ်းချမ်းရေးသဘောတူညီမှုရနိုင်ဖို့အတွက်ဆွေးနွေးမှုတွေလုပ်ဖို့ကမ်းလှမ်းခဲ့ကြောင်းဒါပေမဲ့အမေရိကန်နဲ့တိုက်ရိုက်ဆွေးနွေးဖို့ကမ်းလှမ်းခဲ့တာကြောင့်ဝန်ကြီးမက်ဒစ်ကဒါကိုလက်မခံဘဲပယ်ချခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အောက်ခံဆိုးရွားကိုဥဆောင်ဈေးညင်ပြီးတော့လိုအပ်တာတွေကိုငင်းငင်းနဲ့ပြန်လဲတင်မြေကြီးကျိုးပန်းမှုလုပ်ငန်းစဉ်အတွက်လိုအပ်တာတွေကိုပံ့ပိုးပေးစေချင်တယ်လို့လည်းသူကသတင်းနောက်တွေကိုပြောပါတယ်။အာဖဂန်ဆိုးရနဲ့တာလီဘန်ကြားမှာနိုင်ငံရေးအရပြန်လဲတင်မြေနိုင်တာကသာအာဖဂန်နိုင်ငံအတွက်အလုံးစုံအောင်မြင်မှုရမှာဖြစ်တယ်လို့အာဖဂန်နိုင်ငံအနေနဲ့လည်းကိုယ်လုံးကျုံရေးကိုကင်တွယ်ဖြေရှင်းနိုင်မှာဖြစ်တယ်လို့ဝန်ကြီးမက်ဒစ်ကပြောကြားသွားပါတယ်ခင်ဗျာ။
အမေရိကန်နဲ့မက္ကဆီကိုနယ်ဆက်တင်ဝါနာမြူနာကနယ်ဆက်ချန်စီယိုစီကိုတမရထွန်သွားဖို့စီစဉ်ထားတာကနေပြီးတော့တင်းမာမှုတွေတချို့ပြန်ဖြစ်လာနိုင်စီပါတယ်။ရွှေပြောင်းနေထိုင်သူတွေရေလှုပ်ရှားသူတယောက်ရဲ့ပြောရဆိုရင်တင်ဝါနာနားမှာစောင့်မဲ့တတိုင်းကြီးအတွက်နမူနာပုံစံကိုလာကြည့်မယ်တမရထွန်မြေဒီခီးစဉ်ကဒီနားမှာနေထိုင်သူရွှေပြောင်းနေထိုင်သူတွေမက္ကဆီကိုနိုင်ငံသားတွေကိုလာလောင်တယ်လို့ဖြစ်နေပါတယ်။အမေရိကန်တဲကဆန်ဒီယေဂိုမြို့နဲ့မက္ကဆီကိုဘက်ချမ်းကတင်ဝါနာမြို့ကြားနိုင်ငံနဲ့နိမိတ်သက်မှတ်ထားတဲ့ချန်စီယိုမှာတတိုင်းစောင့်ဖို့နမူနာပုံစံကိုတွေ့နေပါတယ်။မက္ကဆီကိုဘက်ကစီးကြခံတင်တယ်လို့သမ္မတထရမ့်ကပြောထားတဲ့ဒီနယ်စပ်တတိုင်းစောက်ဖို့အဆိုပြုချက်ကိုကန့်ကွက်သူတွေထောက်ခံသူတွေစုဝေးကြပြီးတော့သမ္မတထရမ့်ကိုစန့်ကျင်ဆန္ဒပြသူ200ကျော်ကလည်းဆန်ဒီယေဂိုမြို့လယ်မှာတင်းလာနေညနေမှာခြေတက်ခဲ့ကြပါတယ်။
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့အင်္ဂါနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်ကပဋိပက္ခတွေအထွေနိုင်ငံတကာအဆင့်ရာဇဝတ်မှုမြောက်တဲ့လောရတေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂထိပ်တန်းရာရှိတယောက်ကပြောဆိုလိုက်ပါတယ်။ဝန်ကြီးမွတ်စလင်တွေပေါ်တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုအာရမပြုခြင်းမှုခွဲခြားဆက်ဆံမှုစတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ပြီးရှင်းလင်းဖယ်ရှားဖို့ကြိုးပမ်းခဲ့တဲ့သတင်းချက်လက်တွေရရှိခဲ့ကြောင်းလူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးကုလသမဂ္ဂအထူးကိုယ်စားလှယ်အဒါမာဒီယန်ကတရင်တပတ်ကြာဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်ဆုံးသက်အဖြစ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့တာပါ။ဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေကိုတပ်တွေပြနိုင်ပြီးဆိုရင်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နိုင်ကြောင်းလည်းသတိပေးခဲ့ပါတယ်။လူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုဒါမှမဟုတ်လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းမဆုံးဖြတ်နိုင်သေးခင်မှာလည်းလက်ရှိကြုံတွေ့နေရတဲ့အချက်တွေကိုအချိန်မဆိုင်မဲ့ဖြေရှင်းဖို့လိုအပ်တဲ့အကြောင်းတိုက်တွန်းခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂတ်လနောက်ပိုင်းကလုံခြုံရေးကိစ္စကဏ္ဍကိုစီးနေတိုက်ခိုက်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေလိုက်လံရှင်းနေရမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာကစွပ်စွဲထားပါတယ်။မြန်မာစစ်တပ်ကတော့နိုင်ငံတကာစွပ်စွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးလူခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်အချို့ကိုလည်းရေးဥဒါတွေလုတ်ခဲ့ပါတယ်။ကုလသမဂ္ဂအစစ်မြေတာဝန်ရှိသူတွေနဲ့လူခွင့်လှုပ်ရှားသူတွေကတော့ရခိုင်ပြည်နယ်ကလူခွင့်ချိုးဖောက်မှုတွေဟာကြီးမားတဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရည်တွေဖြစ်တာကြောင့်နိုင်ငံတကာအစစ်စုံစမ်းစစ်ဆေးဖို့ကိုလည်းတိုက်တွန်းနေကြတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားဘက်ကပြောဆိုထားတဲ့အတိုင်းနျူကလ িয়ার လက်နက်အစီအစဉ်ရပ်ဆဲမဲ့ရေးလက်တွေ့ဆောင်ရွက်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်ရေးအကြီးအကဲဆိုဟွန်းနဲ့ဝန်ကြီးချုပ်အာဘေတို့ဒီကနေ့တိုကျိုမြို့မှာတွေ့ဆုံပြီးခုလိုပြောဆိုလိုက်တာဖြစ်ပါတယ်။တောင်ကိုရီးယားအမျိုးသားထောက်လှမ်ရေးအကြီးအကဲနဲ့အမျိုးသားလုံခြုံရေးအကြီးအကဲချုံယူယုံတို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့ဆွေးနွေးဖို့ပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားကိုသွားရောက်ခဲ့တာဖြစ်ပါတယ်။1980နဲ့80ပြည့်နှစ်တွေတုန်းကမြောက်ကိုရီးယားတရှိုးတွေကိုလေ့ကျင့်ပေးဖို့ဆိုပြီးတော့မြောက်ကိုရီးယားကဖန်ဆီးခဲ့တဲ့ဂျပန်နိုင်ငံသားတွေရေးကိစ္စကိုဖြေရှင်းလိုတဲ့အကြောင်းလဲဂျပန်ဝန်ကြီးချုပ်ကပြောပါတယ်။မြောက်ကိုရီးယားကမစ်ဆိုင်းစမ်းသပ်မှုကိုခေတ္တရန်နာထားမယ်လို့ကတိပေးထားပြီးတဲ့နောက်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းအနေနဲ့နျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးတောင်ကိုရီးယားသမ္မတမွန်ဂျေအင်းနောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နဲ့တီးခြားနှစ်နိုင်ငံတွေ့ဆုံဆွေးနွေးပွဲတွေဆောင်ရွက်သွားဖို့သဘောတူထားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်းကဧပြီလမှာတွေ့ဆုံမှာဖြစ်ပြီးတော့အမေရိကန်သမ္မတထရမ့်နဲ့တော့မေလကုန်မှာတွေ့ဆုံမှာဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားဆူရဘက်ကနျူကလ িয়ার လက်နက်ပိုင်းဆိုင်ရာညီမှန်းချက်တွေဆွံ့လွတ်သွားတဲ့အထိအပြင်းထန်ဆုံးဖိအားပေးမဲ့မူဝါဒတွေကိုအမေရိကန်သမ္မတဒေါနယ်ထရမ့်အစိုးရအဖွဲ့ကခိုင်မာစုပ်ကိုင်ထားတယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးအိရှာမက်မော့စတာကပြောဆိုလိုက်ပါတယ်ဒီလိုဖိအားတွေပေးဖို့သူ့ဘက်ကဆုံးဖြတ်ထားတဲ့အပြင်ဘုံယူရချက်အတိုင်းရှေ့ဆက်ဆောင်ရွက်နိုင်ရေးကုလသမဂ္ဂဆိုင်ရာအမြဲတမ်းကိုယ်စားလှယ်နဲ့လည်းဒီကနေ့ပြောဆိုဆွေးနွေးခဲ့ရကြောင်းသူကပြောပါတယ်နျူကလ িয়ার လက်နက်ကင်းစင်သွားတဲ့တကယ်လုပ်ငန်းစဉ်တွေတွေ့မြင်ရတဲ့အထိအပြင်းထန်ဆုံးဖိအားဆက်PR တွေဆက်ပြီးသွားဖို့အခိုင်အမာဆုံးဖြတ်ထားတဲ့အကြောင်းမြို့သားလုံခြုံရေးချန်ပီယံအိရှာမက်မော့စတာကပြောပါတယ်။မြောက်ကိုရီးယားကိစ္စကိုတန်တမာရေးနီးနဲ့အပြေရှာတဲ့နေရာမှာသမ္မတထရမ့်ကအကောင်းမြင်ထားစေဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ
။ဖိလစ်ပိုင်စစ်တပ်ဟာအမေရိကန်ပြည်အောင်စုရဲ့ပြည်ပနိုင်ငံစစ်တပ်တွေကိုငွေကြေးထောက်ပံ့ရေးစီစဉ်ကနေတဆင့်ဒေါ်လာ14သန်းနီးပါးတန်ဖိုးရှိတဲ့မောင်းသူမဲ့ drone ယာဉ်တွေကိုဒီကနေ့မှလက်ခံရရှိခဲ့ပါတယ်။ Scan Eagle လို့နာမည်ပေးထားတဲ့မောင်းသူမဲ့ drone ယာဉ်6ဆင်းကိုမနီလာမြို့မှာဒီကနေ့ပြုလုပ်တဲ့အခမ်းအနားအတွင်းပြသထားပြီးတော့နိုင်ငံတောင်ပိုင်းကစစ်သွေးကြွတွေကိုတိုက်တဲ့နေရာနဲ့သဘာဝဘေးရန်တွေကိုရင်ဆိုင်တဲ့နေရာတွေမှာအသုံးပြုသွားဖို့အတွက်ဖြစ်တယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Delphin Lorenzana ကပြောကြားလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံဒီကနေ့ရင်ဆိုင်နေရတဲ့လုံခြုံရေးဆိုင်ရာပြဿနာတွေကြောင့်ကျွန်တော်တို့တပ်တွေကိုပို့ပြီးခင်မိအောင်လုပ်သွားဖို့လိုအပ်နေပြီးတော့အခုလို Scan Eagle မောင်းသူမဲ့ drone ယာဉ်တွေကိုရရှိလိုက်ခြင်းကဖိလစ်ပိုင်နိုင်ငံကိုစီးရီးယားအထောက်အကူဖြစ်စေလို့သူကပြောပါတယ
်။အင်္ဂါနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မိုက်ဤတန်စင်တို့ပြောပြပေးသွားတာပါ။အခုဆက်သွယ်မြင်မြန်ချက်တွေသတင်းတွေတွေစတိုက်နားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာ Facebook တုံးပြီးအမုန်းစကားတွေဖြန့်နေတဲ့အန်ဒီယန်နဲ့ပတ်သက်လို့ကုလသမဂ္ဂကျွမ်းကျင်သူတွေကသတိပေးလိုက်ပါတယ်။အစွန်းရောက်သဘောထားရှိသူတွေကလူနည်းစုတွေပေါ်မုန်းတီးလာအောင်လှုံ့ဆော်တာတွေကြဲကြဲပြန့်ပြန့်ဖြစ်လာနေတာဟာသတင်းအချက်အလက်ရရှိခွင့်အားနည်းချက်ကြောင့်လို့လဲမြန်မာသတင်းသမားတွေကမြင်ကြတဲ့အကြောင်းမတ်တန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်။
မြန်မာပြည်တွင်းမှာလူမှုကွန်ရက် Facebook ကိုတုံးပြီးရိုဟင်ဂျာတွေလူနည်းစုတွေအပေါ်ကိုအမုန်းတရားတွေလှုပ်ဆော်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကမှတ်ချက်ပေးပြောဆိုလိုက်ပါတယ
် I think it was used to convey public messages but we know that the ultranationalist Buddhists have
Facebook ကိုလူလူကြားမှာချိဆက်ဖို့တုံးနေဆိုပေမဲ့လေဗုဒ္ဓဘာသာဝင်အစိုးရမျိုးချစ်တွေမှာသူတို့ကိုယ်ပိုင် Facebook အကောင့်တွေရှိကြပြီးတော့ရိုဟင်ဂျာတွေတခြားတိုင်းရင်းသားလူနည်းစုတွေအပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုလှုံ့ဆော်နေကြတာပါ Facebook ကိုသုံးဖို့မူလရည်ရွယ်ချက်ထက်အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ
်မနေ့တနင်္လာနေ့ကသတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့လွတ်လပ်တဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ရဲ့အကြီးအကဲမာဇူကီဒါရုစမန်ကလည်းမြန်မာနိုင်ငံတွင်းအမုန်းစကားတွေပြန့်ပွားနေမှုမှာ Facebook ဟာအဓိကအခန်းကဏ္ဍကပါဝင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ် Facebook ကိုတုံးပြီးအမုန်းစကားတွေဖြန့်ဝေနေတယ်ဆိုတဲ့အပေါ်ပင်မြန်မာရဲ့အတွင်းရေးမှူးဦးဟန်စောကလည်းသဘောတူပါတယ
်ဟိုဒီမျိုးပင်ရဆမျက်နှာတွေပေါ်မှာလူအမုန်းစကားလို့ဆိုတဲ့တကယ်တူပြောဆိုတဲ့ဟာတွေတွေ့ရတယ်ဆိုတာဟုတ်ပါတယ်ပေါ့နော်အောက်စုတစ်ခုပေါ့နော်အပွဲတစ်ခုကနေပြီးတော့ဟိုဥတည်ပြီးတော့လုပ်နေတဲ့ဟာအကောင့်တူတွေဖွင့်ပေါ့နော်အဲ့လိုမျိုးဖွင့်ပြီးတော့လုပ်နေတဲ့အားမျိုးတွေကျွန်တော်တွေ့ရတယ်ဆိုတဲ့ဟာတော့ဟိုဒီဆွေးဆုပ်ပုံမှာကျွန်တော်တွေ့နေရတယ်ဆိုတာမှန်ပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကတော့လူမှုကွန်ရက် Facebook ဟာအစိုးရအာဏာပိုင်တွေရဲ့အစိတ်အပိုင်းတစ်ခုအနေနဲ့ဖြစ်နေတယ်လို့လည်းထောက်ပြသွားပါတယ
် All everything is done through Facebook in Myanmar.People communicate through Facebook but it's the government structures
မြန်မာနိုင်ငံမှာတော့ Facebook ကနေတဆင့်အားလုံးလုပ်နေရပါလူတွေက Facebook ကနေတဆင့်ဆက်သွယ်ကြတယ် Facebook ဟာမြန်မာအစိုးရရဲ့အစိတ်အပိုင်းတစ်ခုလည်းဖြစ်ပါတယ်အစိုးရရဲ့သတင်းအချက်အလက်စင်တာပြည်သူကိုပြောကျင်တဲ့သတင်းစကားကိုလည်း Facebook ကနေတဆင့်တင်ပြတာပါဒါကြောင့်မြန်မာပြည်သူလူထုကြားမှာရောအစိုးရဝန်ထမ်းတွေအတွက်ရော Facebook ကအင်မတန်မှအရေးကြီးတဲ့အစိတ်အပိုင်းကြီးဖြစ်နေပါတယ်
Facebook ပေါ်မှာအကောင့်အတုတွေစိတ်ကြိုက်ဖွင့်ပြီးလူလူကြားမှာအမုန်းတရားတွေအကြမ်းဖက်မှုတွေဖြန့်ဝေနေနိုင်တဲ့အခြေအနေပိုပြီးဆိုးဝါးနေရတဲ့အကြောင်းရင်းကမြန်မာလူလူကြားတရင်အချက်လက်ရပိုင်ခွင့်အားနည်းချက်ကြောင့်လည်းဖြစ်တယ်လို့ပင်မြန်မာရဲ့အတွင်းရေးမှူးဥဟန်စောကထောက်ပြပါတယ
်။ဒီလိုဖြစ်လာတဲ့အခါမှာတခုတွေ့ရတဲ့ဟာဘာလဲဆိုတော့ right information မရှိတာလေ။နောက်ပြီး access information ကောင်းကောင်းမရှိတာလေ။ right information ကောင်းကောင်းမရှိတာပေါ့နော်။ဒီ information တခုကိုမှန်လားမှားလားဆိုတော့တကယ် source မှာသွားပြီးတော့မကြည့်နိုင်တဲ့အနေအထားရှိတယ်။
ตาเด็กเบ้ฉันลาตุลาสุดาหอมมาคอยด้านในเนี่ยค่ะเฮ้ยฉันจะเล่นป่ะกระเป๋าจะล้อเลือดกูใช้เสร็จสุดตัวนั้นยี่สิบเอ็ดลูกมึงก็ยังเฟซบุ๊กมาอ่ะมึงที่อยากเพื่อนมึงมิวตัวเด็กตั้งอยู่จำเป็นมือดีแต่ในมารีอ่ะป้าเว้ยลูกมึงตั้งวันจะมาเต้นเลี้ยวบุลูเฟซบุ๊กก็ส่งเพื่อนเนาะทารีกูเพื่อนช้าก้าวหนีกูไปเต้นตามอยู่ที่ลูกสาวนี่ได้ปะ
ทวิเมจูลมูดีโกเฟซบุ๊กรับบอลลงมาเฟซบุ๊กก็สินสารตรงตัดทับเสียไปเลยที่ลูกชอบพูดดีจูลมูเน่เป้พงโนจีอูวีระตุยเฟซบุ๊กก็งูเล่ไปติงขังเขี้ยเสียไปเลยใช่มาติงกิจจัดจัดตัวเราใช่คือปุตตะโอแลมเปียนเล่ต้องอยู่ในวิพีเตจังจับจับไปว่าไหมก็เช่นจีเน่ยูจีน่าสมบราบุปุตตะโอแลมไปแต่ใครเชื่อสิใครอะไรเปียนเล่ปิวเปียนบีซีวีเพลโลกงเต็งยินดันด้วยสัตย์ตัวลานในนายนมารี
อากูก็คนทางสุดตอนแรกที่เด็กกำลังงูอันนี้เจ๊ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได้ได $100 ဆိုင်အလီလီဝင်တဲ့ခါကျတော့ဘလောက်ဆိုတာသူကပြောလို့မရစစ်တုံးစီများပါပဲစစ်တုံးစီကတော့တော်ကြသွားပါပြီစီတပလင်းကိုတလုံးပေါ့နော်စီတလုံးကတောင်းအခုက1500ကြီးကျသွားတယ်ကျားစားတော့ကုန်ပြောအနေကြီးအဲ့လိုကျတာတွေ့ရတယ်ကိုရင်တန်းဒီမနာတော့ပြည်သူလူထုအတွက်နိုင်ငံအတွက်ရှုံချောင်သွားတယ်လို့နော
်ဖေဖော်ဝါရီလ23ရက်နေ့ကတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်စင်းလုံးတွေမြင့်တက်ခဲ့တာကြောင့်ပူတာအိုဒေသခံပြည်သူ300လောက်ဟာလန်ဒတာတွေဖြစ်စည်းတာကိုချက်ချင်းရက်ဖို့ငင်းကြေးအမြန်တိဆောက်ဖို့နဲ့လန်ဒတာနဲ့စည်ရန်တရားတွေကိုဖြစ်စည်းတဲ့ KIA ကိုရှုံချကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကလန်ပိုင်းကိုပြန်လည်ပြုပြင်ပြီးအသုံးမပြုနိုင်ခင်ကတော့ပူတာဝူမြို့ကိုတမ်ဘရော်လီရင်နဲ့ကုန်ပစ္စည်း5ချိန်တင်ပို့ခဲ့ရပါတယ်။လောလောဆယ်မှာတော့ရင်တန်းတွေတွာလာနိုင်ပေမဲ့လုံခြုံရေးအခြေအနေအရစိုက်ကယ်တွေတွာလာတာကိုကန့်တတ်ထားတယ်လို့ဦးချံကျုံစားကစစ်ပြောပါတယ
်။စိုက်ကယ်တွေကလုံခြုံရေးအရသူကမပြုတဲ့အပိုင်းတွေတော့ရှိတယ်။ဒါဆိုရင်တပ်ပွဲတွေကလူကြကြူကြမှလည်းနေပါဆက်မှုရှိတယ်တော့။ဒီလိုလူထုရဲ့ဟိုလုံခြုံရေးအရပေါ့ဗျာ။အဲ့ဒါလေးတွေတော့ရှိတယ်။ဒီတော့ဆိုင်ကျစစ်စစ်တင်းတာတို့ကညာတို့ဆိုတာကအဲ့လိုပေါ့ဗျာဖခွေးရည်ပစ္စည်းများပါမပါလုံတော်ရည်ရစစ်တဲ့ပိုင်းလို့
ဒေတာကံတွေကတော့လမ်းပန်းဆက်တွေ့ရေးဟာရေရှည်ကောင်းမွန်နေမယ်လို့မျှော်လင့်ထားကြပါတယ်မြကြီးနားစွန်ပရာဘုံပူတာအိုလမ်းပန်းကလန်ဒတာတွေဖြစ်စည်းတိုက်ခိုက်ထန်ရတာဟာတချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတနိုင်းဒေတာမှာရွှေနဲ့ပရင်တူးဖော်တာကိုတမ်ရော်ကရှင်းလင်းခဲ့တဲ့အတွက်လက်တုံပြန်တာဖြစ်ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ် KIA ဘက်ကတော့တမ်ရော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်စီရေးလူအချက်အရဆောင်ရွက်ရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်
ကမိုးစောတွက်ပြခဲ့တာပါရှင်အခုစစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြာဆောင်ခဲ့တဲ့230ပြည့်အောင်မြင်ပွဲအခမ်းအနားကိုကြည့်ကြရအောင်ပါဒီနေ့မတ်လ23ရက်နေ့ဟာစစ်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်ကြာဆောင်ခဲ့တဲ့230ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်ကိုဖုံးမော်အဲ့ဒီလိုကြာဆုံးသွားခဲ့ရခြင်းဟာမြန်မာနိုင်ငံကို26နှစ်ကြာအုပ်ချုပ်ခဲ့တဲ့တပါတီအာဏာရှင်စနစ်ပြုတ်ကျသွားစေခဲ့တဲ့ရှစ်လေးလုံးဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးထုတ်လိုက်တဲ့သမိုင်းမှတ်တမ်းတစ်ခုဖြစ်တာကြောင့်နောက်မျိုးဆက်တွေသိရှိနိုင်အောင်ဆိုတဲ့ရည်ရွယ်ချက်နဲ့ရန်ကုန်ဤပညာတက္ကသိုလ်မှနှစ်ပတ်လည်အောင်မြင်ပွဲအခမ်းအနားကိုကျင်းပခဲ့ပါတယ်။တရင်ပြည်ဆောင်ကိုကိုစော်ဝင်းလိုင်ကတင်ပြထားပါတယ်ရှင်။
1988ခုနှစ်ဩဂုတ်လ10ရက်နေ့ဟာခေတ်သစ်မြန်မာတပိုင်းမှာအကြီးမားဆုံးနိုင်ငံရေးပြောင်းလဲမှုကြီးကိုဖော်ဆောင်ပေးနိုင်ခဲ့တဲ့ရှစ်လင်းလုံးဒီမိုကရေစီအရေတော်ပုံကြီးကိုစတင်မွေးဖွားပေးလိုက်တဲ့နေ့ဖြစ်ပါတယ်။ ဒါပေမဲ့အဲ့ဒီရှစ်လေးလုံးဒီမိုကရေစီအခြေတော်ပုံကြီးပေါ်ပေါက်လာရေးအတွက်အခြေခံအကြောင်းအချက်တွေအများကြီးရှိခဲ့တဲ့အထက်ကအထင်ရှားဆုံးဖြစ်ရကတော့1998ခုနှစ်မတ်လ21ရက်နေ့မှာအဲ့ဒီအချိန် ကိုဖုံးမော်နဲ့ကိုစွန်းနိုင်တို့တည်ဆုံသွားခဲ့တဲ့နှစ်30ပြည့်အောင်မွေပွဲနှစ်ပတ်လည်အခမ်းအနားကိုဒီကနေ့အင်းစိန်မှာရှိတဲ့ရန်ကုန်နီးပညာတက္ကသိုလ်မှာကျင်းပခဲ့ကြပါတယ်။အရင်နှစ်တွေကတော့အခုလိုနှစ်ပတ်လည်အခမ်းအနားတွေကိုចောင်းသားဟောင်းတွေကဥဆောင်ကျင်းပလေးရှိပေမဲ့တမိုင်းအမွေကိုလက်ဆင့်ကမ်းယူပြီးလက်ရှိရန်ကုန်နီးပညာတက္ကသိုလ်ចောင်းသားတမကကဥဆောင်ကျင်းပခဲ့တယ်လို့ရန်
ကျွန်တော်တို့ចောင်းသားဟောင်းနေရပဲစုစည်းပြီးတော့ဒီအောင်ကုဘုံမောင်လေးကိုလုပ်ခဲ့တယ်ပေါ့နော်အနည်းက29နှစ်မြောက်နှစ်ပတ်လည်နေ့နေ့ကစပြီးတော့ကျွန်တော်တို့ရန်ကုန်စက်မှုသက်ကတူအခုတော့ရန်ကုန်နေပညာသက်ကတူလို့ခေါ်တာပေါ့နော်အဲအခုရန်ကုန်နေပညာသက်ကတူမှာမနေ့ကစပြီးတော့ကျွန်တော်တို့အဆက်မလီခေါ်ကြီးရဲ့မှာလှုပ်လာနိုင်ခဲ့တယ်အရင်တော့ဒါလူမသိလူမသိတိတ်အများကြီးကျေရင်မသိပဲနဲ့ကျွန်တော်တို့ဒီ view ဘုံတော့ရမှာပဲလုပ်နိုင်ခဲ့မယ်29နှစ်မြောက်ကမနေ့ကစပြီးတော့ဟုတ်ပြအမိသက်ကတူရှင်ဝင်တယ်မှာပဲအဆမ်မီခေါ်မှာပဲလုံနိုင်ခဲ့တယ်အမြတန်းကြီးပြေဝင်နိုင်ခဲ့တယ
်ရိုးသက်စ်ចောင်းသားတွေအကြာတမိုင်းဖြစ်ရတဲ့မမေးပျောက်စီလိုတဲ့ရွေချက်နဲ့ဒီနှစ်ပတ်လည်အခမ်းအနားကိုသူတို့ကလက်ပြောင်းတာဝန်ယူပြီးကျင်းပခဲ့ခြင်းဖြစ်ကြောင်းရန်ကုန်နည်းပညာတက္ကသိုလ်ကចောင်းသားတမကဥက္ကဋ္ဌကလည်းပြောပါတယ
်ရိုးကိစ္စကကျွန်တော်တို့ကြောင်းမှဒီလိုမျိုးကြားဖို့တော့ကရင်တော့နှစ်30လုံးမှာဒီလိုရဲ့၄-၅နှစ်လောက်ကမှစပြီးတော့ကြောင်းကောင်းကောင်းပြောခွင့်ရတာဆိုတော့ဒီနောက်ပိုင်းကျရင်ကျွန်တော်ဒီလိုမျိုးပွဲမလုပ်ဘဲနေနောက်ပိုင်းတွေကျွန်တော်မတိတော့ဆက်ပြီးတော့ကျွန်တော်တို့ကမှစီးရအောင်လဲဆိုတော့နောက်ပိုင်းကပူပူမတိတော့အောင်ဖြစ်နေတယ်ဒီဟာကိုနောက်ပိုင်းဆက်ပြီးတော့လက်ရှိကံစီးအောင်ဆိုရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာပါအဲ့အဲ့တော့ပါပဲ
ခဏအချိန်မှာတော့ဒီမိုကရေစီအစိုးရလို့ဆိုတဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအတန်းပြေအာဏာကိုရရှိခဲ့ပေမဲ့လည်း1962ခုနှစ်ကစလို့မြန်မာနိုင်ငံကိုနှစ်ပေါင်း50ကျော်ကြာအသွင်ပြောင်းပြီးအုပ်ချုပ်လာခဲ့တဲ့အာဏာရှင်စနစ်ရဲ့အငွေ့အသက်တွေဟာခဏအချိန်ထိတည်ရှိနေဆဲဖြစ်ပါလေ။ဒါကြောင့်လဲဒီမိုကရေစီအစိုးရဖြစ်ပါရဲ့နဲ့ဒီမိုကရေစီအရေးတော်ပုံကြီးကိုစတင်မွေးဖွားပေးလိုက်တဲ့ကိုဖုံးမော်နဲ့ကိုစိုးနိုင်တို့ရဲ့နှစ်ပတ်လည်အခမ်းအနားမျိုးကိုအစိုးရအနေနဲ့ဥဆောင်ကျင်းပနိုင်ခြင်းမရှိတဲ့အပြင်ပူးပေါင်းပါဝင်ဖို့တောင်အခက်အခဲရှိနေတယ်ဆိုတာကို1996ဒီဇင်ဘာကျောင်းသားလှူရှားမှုခေါင်းဆောင်ဟောင်းကိုစိုးထွန်းကထောက်ပြပြောဆိုပါတယ
်။အစိုးရကတော့ပါရင်တော့အကောင်းဆုံးပါဗျာ။ဒါပေမဲ့လည်းလက်ရှိကျွန်တော်တို့အစိုးရရဲ့ခြေလျာလည်းအစိုးမရတာတွေလည်းများနေတာတော့ကျွန်တော်မှလည်းအချို့အိမ်မှာနားလေဖွင့်လို့ပေးနေရတာတွေလည်းများနေတာပေါ့နော်
။လက်ရှိမျိုးဆက်တွေကြုံတွေ့ခံစားနေရတဲ့ဒီမိုကရေစီအသေးအပွင့်နဲ့လွတ်လပ်မှုတွေဟာတစုံတဦးတည်းရဲ့ကြိုးပမ်းအားထုတ်မှုကြောင့်မဟုတ်ဘဲထောင်ပေါင်းများစွာသောတိုင်းပြည်ကိုချစ်မြတ်နိုးသူတွေကနှစ်ပေါင်းများစွာဆွန့်လွတ်အနစ်နာခံပြီးအသက်တွေပေးလူခဲ့ကြလို့ရခဲ့တာဖြစ်တဲ့ဆိုတော့သမိုင်းအမှန်ကိုနောက်မျိုးဆက်တွေသိရှိနားလည်အောင်ရှိစစ်မျိုးဆက်နဲ့ရှေ့မီနောက်မီတတ်သည့်ပညာရှင်တွေကဆက်လက်စွမ်းဆောင်သင့်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းကြောပြခဲ့တာပါရှင်။နိုင်ငံခြားအလုပ်သမားတွေအတွက်ထိုင်းနိုင်ငံမှာမကြသေးခင်ကပဲဥပဒေသစ်ထုတ်လိုက်ပြီးတဲ့နောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေထိုင်းနိုင်ငံကနေမလေးရှားနိုင်ငံကိုတရားမဝင်နေလန်းတွေနဲ့ဝင်ရောက်ဖို့ကြိုးပမ်းမှုတွေပိုများလာနေပြီးတချို့လည်းဖမ်းဆီးခံနေကြရပါတယ်။ဒီရက်ပိုင်းတွေတွင်မှာပဲမြန်မာရွှေ့ပြောင်းအလုပ်သမားတချို့ဖမ်းဆီးခံရတာတွေရှိခဲ့တဲ့အကြောင်းအလုပ်သမားရေးလှုပ်ရှားသူတွေကပြောပါတယ်။အပြည့်အစုံကို VOE မြန်မာပိုင်းထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကပြောပြမှာပါရှင်
။မလေးရှားနိုင်ငံအတွင်းမှာအလုပ်လုပ်ကင်ဖို့အတွက်ထိုင်းနိုင်ငံနေဆက်ကနေတဆင့်လူပွဲစားတွေခိုးသွင်းလာတဲ့မြန်မာနိုင်ငံသား10ဦးကိုခိုးသွင်းလာတဲ့ပွဲစားနဲ့အတူမလေးအန္တရာယ်ကြီးကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ထိုင်းမလေးနေဆက်ထိုင်းနိုင်ငံဟန်ယိုင်ဒေသနဲ့ထိစပ်နေတဲ့မလေးရှားနိုင်ငံဘက်ကစီတရာနယ်မြေမှာမနေ့ကဖမ်းဆီးခံရတဲ့အခြေအနေကိုတော့ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဟန်ယိုင်ဒေသတာဝန်ခံဦးပါကြီးကအခုလိုပြောပြပါတယ်
။မနေ့ကတော့ဆေးရောက်မိနေကျွန်တော်မလေးဖဲတန်းကိုရောက်တဲ့ခါမှမိတာပါနော်။ဟုတ်ကဲ့မလေးကြီးကဖမ်းတာဟုတ်ကဲ့ဟိုစားသမားစီကိုရောက်တဲ့ခါမှဖမ်းတာတိုးထဲမှာဖမ်းတာမဟုတ်ဘူးဟိုအပြန်ဝင်ရမှဖမ်းတာဒီမလေးရှားဖက်ရောက်တဲ့ခါမှမိနေအဲ့ပေါ်သူကတိုးထဲကနေပြီးဖြတ်တာပေါ့ဗျာတိုးထဲကနေပြီးတော့ဒီစားစကားတွေနဲ့နေပြီးတော့ဒီမလေးဖက်ကဟိုသူတို့ဂိုက်ကိုဖြတ်တာပေါ့နော်ဟိုစားစကားကိုဖြတ်တာပေါ့အောက်ကဒီထောက်ပြီးတော့ဝင်တာပေါ့အော်ထိုင်းနဲ့မလေးရှားမှာသူတို့ဒီနေမြေစားစကားတွေကာထားတာရှိတယ်ဟုတ်ကဲ့အော်သူတို့ကဒီပွေးစားတွေကနေပြီးတော့သူကဒီပလရာတွေဟိုးစားတွေနဲ့သူကဖြတ်ထားတယ်အပေါက်တွေဖောက်ထားတယ်ရှိတယ်လေအောက်ကနေပြီးတော့ဖောက်ပြီးတော့သူကဘယ်လိုပြောမလဲဆိုတော့လေးဖက်ထောက်ပြီးတော့တွားပြီးတော့ဝင်ရတာပေါ့ အဲ့မတော်တွေကတခါဖွက်ပြီးတဲ့အခါမှတခါဒီမလေးကကတမလာကြော်တာပေါ့မလေးကကတမလာကြော်တဲ့အချိန်မှလာမိညာပွဲကားတွေကနေတဆင့်နေ့စဉ်လိုလိုမလေးစားနိုင်ငံအတွင်းကိုခိုးဝင်နေသူတွေရှိနေတဲ့အကြောင်းအတော်များများဟာညာဘက်တွေမှာတောလမ်းတွေကနေခိုးဝင်နေကြတာဖြစ်တယ်လို့လည်းဥပမာကြီးကဆက်ပြောပြပါတယ်သူတို့ကဘလို့သွားတယ်ဆိုလို့ရှိရင်တောလမ်းကသွားတာပေါ့ဗျာတောလမ်းကသွားတယ်သူတို့ကိုက်ကိုညာဘက်ဖြတ်တယ်အ ရှင်း မြန်မာပေါ့နော် तू ကတိုးတွေကိုဖောက်ပြီးတော့မှသွားကြတာညဖက်ပေါ့အေးပုံစံမျိုးတွေရှိတယ်ဟုတ်ကဲ့အခုလေကိုယ်ကြရတော့တွားနေကြတာအမီးလည်းအဆက်မပြတ်ဘူးတွားနေကြတာတချို့တွေကြတော့ဂိုက်ကြီးပေးတာပေါ့တချို့တွေကြတော့လည်းဂိုက်ကြီးမပေးဘဲနဲ့ဖြတ်တာတွေရှိတယ်ညတော့အပြန်တွားတာကတော့တိုးလမ်းမှာတွားတယ်မှာမလေးရှားနိုင်ငံကိုခုတ်ဝင်ဖို့စူးစမ်းကြတဲ့မြန်မာနိုင်ငံသားတွေကို
2018ခုနှစ်နှစ်စပိုင်းမှာချောက်ကျင်တဲ့မနေ့2018ခုနှစ်နှစ်စပိုင်းမှာချောက်ကျင်တဲ့မနေ့ထိုင်းနိုင်ငံဘက်ကဖမ်းဆီးမိခဲ့ပြီးမြန်မာနိုင်ငံသားတွေကို အစုလိုက်ဖမ်းဆီးမိတာကတော့2018ခုနှစ်ထဲမှာနှစ်ကြိမ်ခန့်ရှိပြီလို့သိရပါတယ်အလားတူပဲမလေးရှားနိုင်ငံနဲ့ကိုခုတ်ဝင်ဖို့စူးစမ်းကြတဲ့မြန်မာနိုင်ငံသားတွေတယ်ဆောင်လာတဲ့ကားတစ်စီးကိုဆုံးခလာဒေသထဲမှာပဲမတ်လ12ရက်နေ့ကထိုင်းစစ်စီရေးဂိတ်ကနေစစ်ဆေးခဲ့ရမှာကားတစ်စီးကတော့ထပ်ပြေးလွတ်မြောက်သွားခဲ့တယ်လို့နောက်ကားတစ်စီးကတော့တစ်ပင်နဲ့ဝင်တိုက်မိတာကြောင့်လူရှိဦးကိုတ ဒီနေ့ကျွန်တော်တို့ကလုံးဝမလေးရှားတဲ့ဆက်သွင်းရေးအတွက်မလေးရှားနိုင်ငံရဲ့ကိုခိုးဝင်မှုတွေကပုံများလာနေတယ်လို့လေမလေးရှားနိုင်ငံဆက်ကအလုတ္တမားရေးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်။
မအေးအေးမှာပြောပြသွားတာပါရှင်အခုကျမတို့အတန်းနဲ့နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှာ၁၇ဘဏ္ဍာနေတိုက်ရိုက်ထုတ်လွှင့်ပေးမယ်ဗီအိုရဲ့နေစဉ်တီဗီအစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ၁၉၂၅၃၂လိုင်းလမီတာ၁၉၀ကီလိုဟတ်၁၅ခွန်၅ပြင်ဗီအိုရဲ့
အခုအင်ကာနိတ်ညနေခင်းထိတ်တန်းရောက်တဲ့ရင်ချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမရှင်။ရုရှားသရှိုဟောင်းတူနဲ့သမီးဖြစ်သူတို့ကိုအစိမ့်နဲ့တိုက်ခိုက်တဲ့လုံရမှာရုရှားတို့နောက်ွယ်ကပေါဝင်ပတ်သက်နေရဆိုတာဖြစ်နိုင်ရဲ့အများကြီးရှိတယ်လို့ဗြိတိန်ဝင်ကြီးချုပ်ထရီဇာမေကပြောဆိုလိုက်ပါတယ်တိုက်ခိုက်တဲ့နေရာမှာအသုံးပြုခဲ့တဲ့အစိတ်ကနောက်ဘတ်ချော့ကလုခေါ်တဲ့စစ်တပ ဒီကိစ္စကိုအလေးနက်ထားပြီးစုံစမ်းစစ်ဆေးမှုမလုပ်ခဲ့တဲ့အတွက်ဒါဟာအမေရိကန်ပြည်သူတွေကိုအကောက်အကွယ်မပေးနိုင်တယ်လို့ရဆိုပြီးဒီမိုကရက်တွေကပြင်းပြင်းထန်ထန် ဝေဘန်ဂျီမှာပဲဒီညညာချက်ကိုတမတ်ထရမ့်ကတွစ်တာဆမျက်နာပေါ်မှာစာလုံးကြီးတွေနဲ့ရေးပြီးတော့အောင်ပွဲခံလိုက်တာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဂျေမက်တစ်ဆာအာဖဂန်နစ္စတန်နိုင်ငံကိုချုပ်တင်ညညာခြင်းမရှိဘဲဒီကနေ့မှာတွားရောက်ခဲ့ပြီးအာဖဂန်စိုးရနဲ့တိုက်နေတဲ့တာလီဘန်သဘုံတွေတဲကအယူဆသဘောထားမတူတဲ့အဖွဲ့ငယ်လေးတွေဟာစစ်ချောင်းနဲ့ကြာတိုက်နေတဲ့အာဖဂန ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွ
ကျွန်တော်တို့ဒီနေ့ကြောပြပေးသွားတာပါဒီညနေစီစဉ်ထုတ်လို့ရေမူကကိုအောင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ရွှေကွမ်ချန်ဖြစ်ပါတယ်ရှင်နောက်နှစ်နိုင်ကြထုတ်လိမ့်မယ်ညပိုင်းစီစဉ်တွေကိုလိုင်းတို့မီတာ
This program has come to you from the Voice of America, Washington. From Washington.